အင်္ဂါနေ့ကကျင်းပခဲ့တဲ့အစ္စရေးနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲမှာမဲပေးပြီးသူတွေကိုကောက်ခံထားတဲ့စစ်တမ်းတွေအရအလဲလက်ဝါရီတွေမယုံနိုင်လောက်အောင်အားကောင်းလာတာကြောင့်ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူရဲ့ဒီလေကွတ်ပါတီဟာအနည်းငယ်အသာနဲ့ပဲအနိုင်ရခဲ့ကြောင်းဖော်ပြကြပါတယ်။မဲယုံတွေပိတ်ပြီးတဲ့နောက်ရရှိတဲ့ဒီရလက်တွေအရဝန်ကြီးချုပ်ရဲ့လေကွတ်ပါတီကဒီကိုစလဲနေရ120ထဲမှာ32နေရရခဲ့တဲ့အတွက်ဒါဟာဆိုရင်အရင်တစ်ခေါက်လွှတ်တော်ရွေးကောက်ပွဲမှာ42နေရရခဲ့တာထက်ယောနေခဲ့ပါတယ်အလဲလက်ဝါဒီရရှာအတက်ကတော့ဒီ19နေရရခဲ့ပြီးတော့သူ့နောက်မှာတော့လေဘာပါတီက18နေရလက်ရစွန်ဘာသာရေးနဲ့အမျိုးသားရေးဝါဒီJewish Home Party ကတော့12နေရအတီးတီးရခဲ့ကြပါတယ်။မဲပေပီကောက်ယူတဲ့စစ်တမ်းရလက်တွေထွက်ပေါ်လာပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်ကဣသရေလလူထုဟာသူ့ကိုဝန်ကြီးချုပ်အဖြစ်ဆက်လက်လိုလားချောင်းဆုံးဖြတ်တာဟာရှင်းနေတယ်လို့သူ့အနေနဲ့လည်းအစိုးရတရက်ကိုတတ်နိုင်တဲ့လောက်ကြက်ကြက်ပြင်းပြင်းထဲ့သွင်းဖွဲ့စည်းသွားမဲ့အကြောင်း Facebook အင်တာနက်လူမှုကွန်ရက်မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ Israel Media တွေမှာတော့ရွေးကောက်ပွဲမတိုင်မီခန့်မှန်းချက်တွေထက်တာလွန်ခဲ့တဲ့ဒီအလဲလက်ဝါဒီတွေရဲ့ရရှာအတက်ပါတီဒီမဲရလက်ကရွေးကောက်ပွဲအတွက်အံ့အားသင့်စရာဖြစ်ခဲ့တဲ့အကြောင်းဖော်ပြခဲ့ကြပါတယ်။ဒီအတွက်လည်းရရှာအတက်ပါတီခေါင်းဆောင်ရအီယာလပစ်ဟာအတိုက်ခံခေါင်းဆောင်ဒါမှမဟုတ်ဝင်ကြီးချုပ်ရဲ့ညွန်ပေါင်းအစိုးရနဲ့ပူးပေါင်းရင်အစိုးရအဖွဲ့ထဲမှာအဓိကနေရာရနိုင်တယ်လို့ဆန်းစစ်သူတွေကခန့်မှန်းနေကြပါတယ်။သဘောထားတင်မာပြီးတော့ Israel တိခတ်ပါရှင်သဘောထားတင်မာပြီးတော့ဘာသာရေးအစွဲရှိတဲ့မဟာမိတ်တွေရဲ့ဒီထောက်ခံမှုနဲ့ဝင်ကြီးချုပ်ကတော့လွှတ်တော်မှာလူအများစုဖြစ်ပြီးထိန်းထားနိုင်မဲ့အလားအလာတွေလည်းရှိနေတာဖြစ်ပါတယ်။